2012ဟာမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အတော်လေးအခက်အခဲတွေအတားအဆီးတွေကြုံရတဲ့နှစ်လို့ကျွန်တော်ယူဆပါတယ်။တပည့်ရမျိုးတင်ကအကြံပြင်း2012ကိုလည်းသုံးသပ်လို့ပါလဲ။
2012ကဒီမြန်မာနိုင်ငံအတွက်အခက်အခဲတွေအချက်တဲတွေများခဲ့တဲ့နှစ်တည်းလို့ပြောလို့ရပါတယ်ကြာ။ဒါပေမဲ့ဒီအခက်အခဲတွေအချက်တဲတွေကိုစိန်ခေါ်မှုတွေကိုဖြည့်ရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်တွေအတော်တော်လေးကိုရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒီအစိုးရဖြတ်တော်နဲ့အမတော်ကြားမှာပေါ့လေပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တာလည်းပဲအဓိကအချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ဒီအစိုးရနဲ့လွတ်တော်မှာပါဝင်တဲ့ပုဂ္ဂိုလ်အများစုရဲ့ဒီဆွမ်းဆောင်ရည်အားနည်းချက်ပေါ့လေအဲ့ဒါကိုအကြောင်းပြုပြီးတော့ဒီအားနည်းတဲ့အစိုးရတွေလွတ်တော်တွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ2019ခုနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုချင်းနဲ့ကြက်ခဲရောက်ခဲ့ရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။တော်ရမျိုးသင်းသမားတဲ့အမှသူပေါင်းဆောင်ရွက်မှုနောက်တစ်ခုကတူချင်းစွန့်ရည်အဓိကအချင်းအဲ့နှစ်ခုပဲဆိုရပါလို့2018ကိုကြည့်မယ်ဆိုရင်ရောအဲ့လိုအချက်တွေကိုပြည့်ပြည့်နိုင်မယ်လားလားပြောပါလားခင်ဗျာ။အ
ဲဒီအစိုးရနဲ့လွတ်တော်အပိုင်းမှာဒီဘိုးချုပ်ကင်မှုတော်တော်လေးမြင့်မြတ်မှာမှာရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဲ့တော့ဒီဘိုးချုပ်ကင်မှုများလွန်းတာဟာဒီမိုကရေစီအပြောင်းလဲအတွက်ကိုဆေးမဖြစ်နိုင်ဘူးဘေးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအခါကျတော့2018ထဲမှာအစိုးရရောကျွန်တော်တို့လွတ်တော်ရောဟာဒီဘိုးချုပ်ကင်မှုတွေကိုချောချလာနိုင်မှုအရေးကြီးတယ်လို့မြင်ပါတယ်။နောက်ပြီးတော့အစိုးရရဲ့ပေါ့လေကျွန်တော်တို့ဒီမူဝါဒဘိုင်းနေမှာလည်းပဲ2018ခုနှစ်အတွင်းမှာအပြုပြင်လာနိုင်မှုလိုအပ်တယ်လို့တော့စွမ်းဆောင်ရည်အားနည်းတဲ့လူပုဂ္ဂိုလ်တွေကိုလည်းအစားထိုးလဲလှယ်ပြီးတော့ဆောင်ရွက်လာနိုင်မှုအရေးကြီးတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တခုချင်းကြည့်ပြီးတော့ပြောကြမယ်ရှင်2018မှာအိမ်မှာဆုံးအခက်အခဲစိန်ခေါ်မှုတစ်ခုဖြစ်ခဲ့ရတာကတော့တခဏယောက်ပိုင်းပြဿနာလို့ထင်ပါတယ်ဆိုအဲ့ဒီတက္ကနာနဲ့ပတ်သက်ပြီးတော့ပြောရပါစို့ခုနသဘောတရားအတိုင်းဘယ်လိုကင်ွယ်ရမလဲ
ဟိုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ဒီအစိုးရလွတ်တော်တော့တတ်မလို့ဒီ၃ခုကြားမှာတော့ဖြင်းရောက်ရောက်ညှိညှိနိုင်နိုင်နဲ့ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကိုအခြေခံပြီးတော့ပေါ့လေဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့လည်းပဲအဖြစ်ဖြစ်ရောက်ရောက်ပူပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီတက်ပို့ပြီးတော့ပေါ့လေအဲတဘာကုလသမဂ္ဂနဲ့လည်းပဲအထူးရောက်ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်ပါတယ်။နောက်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေနောက်ကျွန်တော်တို့ရဲ့အင်ဂျင်ချင်းဖြစ်တဲ့တရုတ်ပြည်သူတမန်နိုင်ငံတို့နဲ့လည်းပဲအထူးရောက်ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုကျေကျေတင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေရဲ့အစလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရလွှတ်တော်နဲ့ဒီတပ်မတော်၃ရက်ကြားမှာနောက်ညှိညိနိုင်နိုင်နဲ့ဟန်ချက်ညီညီအထူးရောက်ပူးပေါင်းဆောင်ရွက်မှုကတော့အခြေခံအကျဆုံးလိုအပ်ချက်ပဲလို့ကျွန်တော်ကတော့မြင်ပါတယ်
။အဲ့ဒီပြဿနာနဲ့ပတ်သက်လို့မြန်မာပြည်ထဲမှာပဲအစိပ်ပိုင်းတချို့ကအစိုးရကိုဂျင်းတဲ့ကြတဲ့ကြားစီခြင်းလို့တမင်လုပ်ကြလို့သုံးသက်ကလေးစီပေါ်လေအဲ့လိုခက်တာဖြစ်ကောင်းလည်းဖြစ်မယ်။တချို့လူတွေကိုနှက်ကြလည်းပဲမျိုးသားရေးဘာသာရေးနည်းနည်းအစွန်းရောက်တဲ့အတွက်သူတို့ရဲ့လူရက်တွေကြောင့်လည်းဒီပြဿနာမှာမြန်မာဘက်ကပုံပြီးနင့်နာစရာကြုံရတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့အဲ့ဒီလူတွေရဲ့စိတ်ဓာတ်အဲ့လူတွေရဲ့အပြုအမူသူတို့ရဲ့ behavior ဆိုတာပြောင်းလဲလာခံတဲ့အကြောင်းရှိပါလား
အယူဆအမြင်သဘောထားပြင်းထန်တဲ့လူတွေကတော့ဘယ်ယူဆပေါ့လေနော်ဘယ်အမြင်သဘောထားမှာပဲဖြစ်ဖြစ်ရှိတတ်တဲ့သဘောသဘာဝရှိပါတယ်အဲ့ဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူ့ဖွဲ့စည်းရေးမှာလည်းပဲအယူဆအမြင်သဘောထားပြင်းထန်တဲ့လူတွေရှိတာပါပဲအဲဒါပေမဲ့အရေးကြီးတာကတော့ဒီတရားဥပဒေစိုးမိုးရေးပေါ့လေကျွန်တော်တို့ rule of law အပိုင်းမှာဖြည်းဖြည်းရောရောနဲ့တရားမျှတတဲ့ဥပဒေနဲ့အညီစီမံခန့်ခွဲနိုင်မယ်ဆောင်ရွက်နိုင်မယ်ဆိုရင်အဲကျွန်တော်အမြင်ကတော့လာမယ့်ဒီ2018ခုနှစ်အတွင်းမှာဟိုအမြင်ယူဆသဘောထားပြင်းထန်တဲ့လူတွေရဲ့ဟိုအနေအထားကိုထိမိဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်အကြောင်းအရာတစ်ခုကတော့ဒီတော်စုညဉ့်ညံ့ရေးကိစ္စဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့2019ဟာဉာဏ်ရည်နှစ်ပညာကျွေးကြော်ပြီးလုတ်ခတ်တော်လဲပဲထိမ့်နိုင်မပေါက်ခဲ့ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဟာနဲ့ပတ်သက်လို့ကဟောအဓိကလူတွေပြောရတာတကယ်ပြောရင်တော့တက်မတော်ကဒီကုအမြင်ကတော်လေးတင်းတင်းမာမာဖြစ်နေတယ်ပေါ့လေဒီကုလူကျင်တဲ့ဉာဏ်ရည်အတွက်တိုင်းရင်းသားတွေကလာကြွရမယ်အချက်ကဆိုတော့ဒီလိုအမြင်ရောတပည့်ရင်းနဲ့လက်ခံပါလားအဲ့ဟာကကြော်ဖတ်နိုင်တဲ့အခြေအနေရှိပါလား
ဒီ2019ခုနှစ်တည်းမှာလုတ်တဲ့ကျွန်တော်တို့ပင်လုံ ညီလာခံဒုတိယအစည်းအဝေးမှာမြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေဟလာဖွင့်ပွဲနဲ့ကျွန်တော်ညစာစားပွဲကိုတက်ခဲ့တယ်။နောက်ပြီးတော့မြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ခဲ့တယ်။နောက်ညီညာရေးကော်မရှင်နဲ့တွေ့ခဲ့တယ်။အဲဒီအခြေအနေတွေကတော့အဲကျွန်တော်အမြင်ပေါ်လေဒီနောက်ကျွန်တော်တို့ဆက်တခုနဲ့နောက်ပိုင်းညီညာရေးလုပ်ငန်းစဉ်မှာဒါတိတာမြင်တာတဲ့တိုးတက်မှုလို့ပြောလို့ရပါတယ်။ဒါပေမဲ့အစိုးရရဲ့ဥဆောင်မှုနဲ့လုပ်ခဲ့တဲ့ဒီ21ရာစုပင်လုံးမှာပြည်တော်စုသဘောတူညီချက်အစိတ်ပိုင်းတစ်ကိုစမှတ်ရေးထိုးနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီအစိတ်ပိုင်းတစ်မှာဗားရဲအချက်လက်အများစုအဓိကပေါ်လေနိုင်ငံရေးကဏ္ဍမှာကြည့်လိုက်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီအခြေခံမူအခန်းမှာဗားရဲပုံမှန်လေးနဲ့တိုက်ရိုက်သွားပြီးတော့ဆက်ဆက်နေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့နိုင်ငံရဲ့ဟာညီညာရေးပြဿနာကိုကြိုက်တွေ့တဲ့နေရာမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုအဖြစ်မရှာဘဲနဲ့ဟိုကြိုက်တွေ့ဖြစ်ရှင်းမှုခဲရင်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့ဒီအခါကျတော့2019ခုနှစ်တည်းမှာညီညာရေးကိုအရင်ဆုံးပဲပြီးမှဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတဲ့အကန့်နေရာတော်တော်လေးကျေလောင်နေတာကိုတွေ့ရပါတယ်။ဒါဟာတကယ်တမ်းကတော့လက်တွေ့ကြတဲ့ယူဆမဖြစ်နိုင်ပါဘူး။အဲကျွန်တော်အမြင်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဒီပြည်တွင်းညီညာရေးအကျက်တဲကိုကျွန်တော်တို့ဂျိုင်းတူဖြေရှင်းနိုင်ဖို့လိုအပ်ပါတယ်။အဲ့ဒီတစ်ချိန်နဲ့တစ်ချိန်နဲ့တည်းမှာပဲအတိုင်းကြီးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကျအတဲကိုလည်းပဲဟိုတစ်ချိန်နဲ့ဖြည့်ရှင်းနိုင်မှုအရေးကြီးပါလေ
။ဟုတ်ကဲ့ကျွန်တော်စီးပွားရေးကိုသိကြမိခြင်းလည်းစီးပွားရေးနဲ့ပတ်သက်ပြီးတော့အဓိကအကျအတဲကဘာလဲဆရာ။အခုယဉ်ကျေးမြုံနှံမှုဥပဒေကိုလည်းပဲတော်လေးကို flexible ဖြစ်အောင်ပြင်ပေးလိုက်ပြီးလို့ဆိုပါလေ။ဘယ်လောက်ထိအကျိုးသက်မှုရှိမှာလဲအဲ့ဒါကစီးပွားရေးပြည်ထောင်တဲ့နေရာမှာ
။အဲကျွန်တော်မြင်လာတော့ပေါ့လေနိုင်ငံသားယဉ်ကျေးမြုံနယ်လူတွေအတွက်ပေါ့လေကျွန်တော်တို့ဟိုအင်ဗက်စတာဖရင်းလီဖြစ်တဲ့ environment ပေါ့လေလုံရကန်ရလွယ်ကူတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့နိုင်ငံထဲမှာထူထောင်နိုင်တဲ့အနေအထားမျိုးမရှိသေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။ဥပဒေတွေနေဥပဒေတွေအပိုင်းမှာတော့ဘလို့ပဲဟလာဖြေရုံးမှုတွေလုပ်တယ်ပြောပေမဲ့လို့တစ်ဖက်မှာကျွန်တော်ဟိုကျိုးနေစနစ်ပေါ့လေဘယူရိုကရေစီရန်နေရာကြီးကအားကောင်းနေတဲ့အခါကျတော့နိုင်ငံသားယဉ်ကျေးမြုံနယ်သူတွေအတွက်ရှိဆက်တိုးဖို့ခက်တဲ့အနေအထားမျိုးတွေကိုလည်းကြုံနေရတယ်လို့ကျွန်တော်မြင်ပါတယ်။တော့တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ဆွမ်းမှုဘူးကလည်းအင်တာမမြင်မာတာကိုတွေ့ရပါတယ်။နောက်ပြီးတော့တစ်ဖက်ကအဲ့ဒီတရုတ်စီးပွားရေးလုပ်ငန်းရှင်တွေဟာကျွန်တော်တို့အရင်အစိုးရအဆက်ဆက်လက်ထက်မှာရှိတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းပဲတော်တော်ကြီးကိုလင်းလင်းကပ်ကပ်ပတ်သက်နေတဲ့အနေအထားမျိုးတွေရှိနေပါတယ်။အဲ့ဒီအခါကျတော့အဲ့ဒီပတ်သက်မှုနှစ်ခုဟာနိုင်ငံသားယဉ်ကျေးမြုံနယ်သူတွေလွယ်လင်းတကူဝင်ရောက်ယဉ်ကျေးမြုံနယ်မှုအတွက်ကိုအနောက်ရှက်အတားအဆီးအခက်အခဲဖြစ်စီတယ်လို့လည်းကျွန်တော်ကမြင်ပါတယ
်ကျွန်တော်နောက်ဆုံးမေ့ချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်အခြေအနေဘယ်လောက်ထိအလားလာအပြောင်းလဲရှိလာနိုင်ပါသလဲစောစောကစောပိုင်းနှစ်တွေကနည်းနည်းတက်ခဲလို့ပြောပြီးတော့တရိပ်ပြခဲ့ရဆိုကြပါဘူးအခုနောက်ပိုင်းမှာပြန်ပြီးအဖမ်းဆီးပြီးပုံများလာရဲဆိုတော့လူတိုင်းကြီးကြွနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါတော့2018မှာအလားလာကောင်းလာနိုင်တဲ့အခြေအနေတွေ့ပါရလား
အဲ့ဒီမှာကျွန်တော်တစ်ချက်ပေါ့လေတွေးနေကြတာကဒီအစိုးရအနေနဲ့ပေါ့လေနော်ဒီအဲသူ့ရဲ့အမြင်သဘောထားမူဝါဒကိုပြန်ပြီးစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရဟာကျွန်တော်တို့တရင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေကို तू ကတော့ travel maker တွေပေါ့ပြဿနာရှာတဲ့လူတွေလို့ညင်နေတဲ့အဲ့မှာအားတာနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တကယ်တမ်းကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲကိုအားကောင်းမောင်းတယ်ဖြစ်ဖို့ဆိုရင်တော့သရုတ်ထမန်တိုင်ဖြစ်တဲ့ကျွန်တော်တို့တတိယမီဒီယာတွေတော့ပြင်စမမန်တိုင်လို့ပြောနေတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုပြင်ပြပေးနိုင်လို့အရန်ကိုရေးကြည့်တယ်လို့မြင်ပါတယ်လက်ရှိနေသားမှာကြည့်မယ်ဆိုရင်ကျွန်တော်တို့အခုဂျက်တလောပေါ့လေကျွန်တော်တို့ဒီ writer သတင်းထတာကကျွန်တော်တို့တရေတော်နှစ်ယောက်ကိုဟိုဒီ fancy ထိမ့်သိမ့်ပြီးတော့ရုံးတင်ဖို့ဆောင်ရွက်နေတယ်အဲ့ဒီလိုအနေထားတွေဟာဒါကျွန်တော်တို့2019နဲ့2018အခုမှကျွန်တော်တို့တရင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်အစိုးရဘောထိခိုက်တဲ့အခြေအနေတွေဖြစ်နေတာကိုတွေ့ရပါတယ်။အဲဒီအခါကျတော့လာမယ့်2018အတွင်းမှာကျွန်တော်အများအားဖြင့်တော့ဒီအစိုးရရောနောက်ဆုတ်တော်တွေရောနောက်တက်မတော်ရောဒီတရင်းမီဒီယာတွေရဲ့နောက်လွတ်လပ်စွာတရင်းရယူပိုင်ခွင့်ကိုဖြည့်ရောက်အောင်နဲ့ချက်ချက်ပြန့်ပြန့်ခွင့်ပြုနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာအားဖြင့်ပေါ့လေကျွန်တော်တို့အဲ့ဒီလွတ်တော်ထဲမှာတော့သတင်းရယူနေတဲ့သတင်းတော့တွေဆိုရင်ဟလာကျွန်တော်တို့ဟိုပထမအချိန်လွတ်တော်ကာလကလေးကဟိုသတင်းကမ်းကနေသတင်းရယူခွင့်ကိုပိတ်ပင်ခံရတာ ဒီနေ့ဒီအချိန်ထိပဲအဲ့တော့2015ရွေးကောက်ပွဲတော်မှာအစိုးရတစ်တည်းလွတ်တော်တစ်တည်းပေါ်လာတယ်သို့တော်လည်းပဲတရင်မီဒီယာသမားတွေပေါ်မှာဆက်ဆံတဲ့ပုံစံဟာနော်ဟိုတိုးတက်မှုတွေကြောင်းလဲမှုတွေကိုမြင်မလာရပဲနဲ့ပိုပြီးဆိုးဆိုးလာတာကိုတွေ့ရပါတယ်
ဟုတ်ကဲ့
အဲ့ဒီအခါကျတော့ဒီအချိန်တွေကို2018ခုနှစ်အတွင်းမှာနော်ဟိုချစ်ရရောက်နဲ့တုံးတက်ပြီးတော့ပြုတ်ပြင်တိုင်မှုအကြီးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်